2017မှာ တန်ခါ ရေးခင်ပြီး မြန်မာနိုင်ငံက သတင်းစာ လွတ်လပ်ခွင့် ရေးသား ပြောဆိုခွင့်နဲ့ စီးဝေးခွင့် စတဲ့ လူ့အခွင့်အရေး အခြေအနေတွေဟာ တိုးတက်မှု ရှိမလားပဲ ပိုပြီးတော့ ဆုတ်ယုတ်လာခဲ့တယ် လို့ နိုင်ငံတကာက လူ့အခွင့်အရေး ကျွမ်းကျင်သူ ပညာရှင်တွေက ပြောကြပါတယ် ဒါပေမဲ့ မြန်မာနိုင်ငံတဲက ပြည်သူတွေရဲ့ လူ့အခွင့်အရေး ရရှိဖို့ မစုံမနစ် ကြိုးပမ်းမှုတွေ ရှိနေတာဟာလဲ လူ့အခွင့်အရေး အခြေအနေတွေ တိုးတက်လာဖို့ အတွက် အခွင့်အခါကောင်းတစ်ရက် ဖြစ်တယ် လို့ လည်း ကျွမ်းကျင်သူတွေက ပြောပါတယ် တန်ခါရေးခင်က စီတန်းလက်လက် မြစ်တပ်ပို့တဲ့ ရဟန်းတန်ခါတော်တွေ နဲ့ လိုက်ပါကြီးညိုသူ ကူညီလူလန်းသူတွေကိုပါ အကြမ်းဖက်ဖမ်းဆီးထိန်းသိမ်းခဲ့ပြီး စစ်ကြောရေးစခန်းတွေမှာလဲ လူ့အခွင့်အရေးစံနေနဲ့မညီတဲ့ စစ်ဆေးမှုတွေ ရက်စက်မှုတွေ ရှိခဲ့တဲ့အတွက် နိုင်ငံတကာ လူ့အခွင့်အရေး စောင့်ကြည့်ရေး အဖွဲ့တွေကလဲ ဒီလို လူ့အခွင့်အရေးချိုးဖောက်တာတွေကို နေ့စဉ်ဝေဖန်နေကြပါတယ် ဗြိတိန်နိုင်ငံ လန်ဒန် အခြေစိုက် လူ့အခွင့်အရေး အဖွဲ့ကြီး ဖြစ်တဲ့ အပြည်ဆိုင်ရာ လူချင်းချမ်းသာကုန်း အဖွဲ့ကြီး NFC International က မြန်မာနိုင်ငံဆိုင်ရာ လူ့အခွင့်အရေး သုတေသနမှု Mr. Benjamin Zawaki က အခုလိုသုံးသပ်ပါတယ်
I would basically agree with that assessment in terms of the level of protection and promotion of human rights by the authorities. It certainly has gotten worse and worse as the years gone by.
ဒီမှာ အာဏာပိုင်တွေဘက်က လူ့အခွင့်အရေးကာကွယ်မှုနဲ့ တိုးတက်အောင် လှုပ်ဆောင်မှုတွေနဲ့ ပတ်သက်လာရင် ဒီသုံးသပ်ချက်ကို အခြေခံ အားဖြင့် သဘောတူပါတယ် လူ့အခွင့်အရေးကိစ္စတွေဟာ ကောင်းမလာပဲ တစ်နှစ်တည်းတစ်နှစ် ဆိုးလာတာ အမှန်ပါပဲ အခုလက်ရှိကာလမှာ လူ့အခွင့်အရေးအခြေအနေတွေဟာ အလွန်အမင်း ဆိုးဝါးနေပါတယ် လူ့အခွင့်အရေးကာကွယ်မြင့်တင်တဲ့သူတွေကို ဖမ်းနေ ထိန်းသိမ်းနေ ထောင်နဲ့နှိမ့်ချနေတဲ့အပြင်ဝေးလံတဲ့ဒေသတွေကိုပါပို့ဆောင်နေပါတယ်ဒီအခြေအနေဟာအစိုးရအနေနဲ့လူ့အခွင့်အရေးတောင်းဆိုတာတွေကိုလုံမလာရဲအောင်လက်တုံ့ပြန်နေတဲ့သဘောဆိုတာရှင်းရှင်းလင်းလင်းတွေ့နေရပါတယ် လို့ Mr. Zawaki ကပြောသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်မစ္စတာသိုးမတ်ကင်တာနာကတော့ဒီလိုတရားစီရင်မှုတွေဟာညှတမှုမရှိသလိုဥပဒေနဲ့လည်းမညီညွတ်တဲ့အတွက်မြန်မာအစိုးရအနေနဲ့ဒီလောက်ရက်တွေကိုပြန်သုံးသပ်တဲ့နယ်လို့ထပ်ပြီးတိုက်တွန်းလိုက်ပါတယ် မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေဟာတိုးတက်မှုရှိမလားပဲဖိနှိပ်မှုတွေပိုများလာတဲ့အတွက်ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်ဟောင်းတရာကျော်နဲ့အာရှနိုင်ငံတွေကလွှတ်တော်အမှတ် 200 ကျော်ကမြန်မာကိစ္စကိုကိုယ်တိုင်သွားရောက်ဖြေရှင်းဖို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကိုအိတ်ဖွန်ပေးစာရေးပြီးတောင်းဆိုတဲ့အဆင့်ကိုတော့ရောက်ရှိလာခဲ့ပါတယ်ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လာရင်ပိုပြီးတော့ပြင်းပြင်းထန်ထန်ရည်တည်တဲ့နယ်လို့ပါတောင်းဆိုကြပါတယ်ဒီလိုခေါင်းဆောင်တွေကစာရေးသားပြီးတော့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေတွေကိုအရေးယူဖြ
important initiative from many head of states in the world asking the government of Myanmar to respect human rights.
ဒါဟာကမ္ဘာကောင်းဆောင်တွေကမြန်မာအစိုးရကိုလူ့အခွင့်အရေးလိုက်နာဖို့တောင်းဆိုတဲ့အရေးကြီးတဲ့လှုပ်ဆောင်ချက်တရက်လို့ကျွန်တော်မြင်ပါတယ်။ကျွန်တော်ဟာကုလသမဂ္ဂအထူးညီလာခံကြီးကပေးအပ်ထားတဲ့လှုပ်ဆောင်ခွင့်ရထားတဲ့အထူးကိုယ်စားလှယ်တစ်ခုဖြစ်ပါတယ်။ကျွန်တော်ပေါ်အပ်ထားတဲ့တာဝန်အရမြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေတွေလေးစားလိုက်နာမှုရှိလာရေးအတွက်ရှာဖွေကြိုးပမ်းဖို့ဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ရနိုင်တဲ့များအချက်လဲနဲ့အချက်ပြက်တွေကိုစုဆောင်းပြီးကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးကိုအစီရင်ခံတင်ပြသွားမှာဖြစ်ပါတယ်လို့မစ္စတာကင်တာနာကပြောသွားတာပါ။လူ့အခွင့်အရေးနေ့နဲ့လူ့အခွင့်အရေးကြေညာစာတမ်းကြီးအနှစ်60ပြည့်တဲ့ကာလမှာမြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေရပ်တန့်ဖို့ဝေဖန်ထောက်ပြကြတာအပြင်တိုးတက်ကောင်းမွန်လာရေးအတွက်ကျန်းကျင်သူတွေကအကောင်းဘက်ကရှုမြင်တိုက်တွန်းတာတွေလည်းရှိနေပါတယ်။မြန်မာအစိုးရအနေနဲ့မြန်မာပြည်သူတွေရဲ့အခြေခံလူ့ခွင့်ရေးတွေကိုအခုလိုချိုးဖောက်နေတာတွေကုလသမဂ္ဂအထူးကိုယ်စားလှယ်တွေအနေနဲ့ထောက်ပြရတဲ့တာဝန်ရှိပြီးဒီအချက်တွေကိုလေးစားဖို့လည်းတိုက်တွန်းပါတယ်လို့ကုလသမဂ္ဂလွတ်လပ်စွာတွေးခေါ်ခွင့်နဲ့ဖော်ထုတ်ခွင့်ဆိုင်ရာအထူးကိုယ်စားလှယ် Mr. Frank LaRue ကပြောပါတယ
် Especially this year that we're celebrating the 60th anniversary of the Universal Declaration of Human Rights which was basically the first document of world
အထူးသဖြင့်ဒီနေ့ဟာတကမ္ဘာလုံးကအလေးထားတဲ့ပထမဆုံးလူ့ခွင့်ရေးသဘောတူစာချုပ်ကြီးဖြစ်တဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြီးညာစာတမ်းကြီးကိုရေးသားအတည်ပြုတဲ့နှစ်60ပြည့်အခါဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့လည်းဒီလူ့ခွင့်ရေးအခြေခံတွေကိုသဘောတူလက်မှတ်ထိုးတဲ့နိုင်ငံဖြစ်တဲ့အလျောက်ဒီစာတမ်းကြီးပါအချက်တွေကိုအထူးလေးစားဖို့လိုပါတယ်လို့မစ္စတာလာရူကပြောသွားတာပါ။အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွန်အဖွဲ့ကြီးကမစ္စတာဇာဝါစကီကတော့လူ့ခွင့်ရေးချိုးဖောက်မှုတွေပိုပြီးတော့များလာပေမဲ့မျော်လင့်စရာကောင်းတဲ့အချက်တွေလည်းရှိပါတယ်လို့သူကပြောပါတယ
် But I think what's really hopeful is that even over the course of the past 20 years and you've seen so much repression by the government of Myanmar people are still insisting on demand
မျော်လင့်စရာအချက်တစ်ခုကတော့ပြီးခဲ့အနှစ်20လုံးလုံးမှာမြန်မာပြည်သူတွေဟာအစိုးရကပြိနှိပ်မှုတွေချိုးဖောက်မှုတွေစိုးစိုးဝါးဝါးလှုပ်လာတဲ့အတိုင်းအောင်အလျှော့မပေးဘဲတိုးလို့သာအခွင့်အရေးတောင်းဆိုလာနေတဲ့အချက်ဖြစ်ပါတယ်အစိုးရအာဏာပိုင်တွေရဲ့ပြိနှိပ်မှုတွေကပိုပြီးတော့ခက်ခဲပြင်းထန်လာသလိုလူ့ခွင့်ရေးတောင်းဆိုသူပြည်သူတွေရဲ့တောင်းဆိုချက်တွေဟာလည်းကဘာကပို့ပြီးအလေးထားလာတဲ့အထိပို့ပြီးကျေလောင်လာနေပါတယ်။ဒီလိုတောင်းဆိုချက်တွေဆက်ရှိနေအောင်မယ်လို့မျှော်လင့်ရပါတယ်လို့လည်းမစ္စတာဇာဝါကီကပြောသွားပါတယ်။အဲဒါကတော့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေအကြောင်းနိုင်ငံတကာလူ့ခွင့်ရေးကြွမ်းကျင်သူတွေရဲ့တုံ့သက်ပြောကြားချက်တွေဖြစ်ပါတယ်ခင်ဗျာ။